မြမရေးကုလသမဂ္ဂလုံခြုံရေးကောင်စီကကြေညာချက်ထုတ်ပြန်ဖို့အတွက်စီစဉ်ခဲ့ပေမဲ့တရုတ်နဲ့ရုရှားတို့ရဲ့ကန့်ကွက်မှုကြောင့်အထမမြောက်ခဲ့ဘူးလို့တန်တမန်အတိုင်းဝန်းကိုကိုးကားပြီးသတင်းတွေမှာဖော်ပြကြပါတယ်။မြမနိုင်ငံမှာပြီးခဲ့တဲ့နှစ်ဖေဖော်ဝါရီလတဲ့စစ်တပ်အာဏာသိမ်းခဲ့ပြီးတဲ့နောက်ပိုင်းကျုံနေရတဲ့နိုင်ငံရေးတက်တနာတွေလက်နက်ကင်ပဋိပက္ခတွေနဲ့လူသားဆန္ဒမှုအကျက်တဲတွေဖြစ်ရှင်းနိုင်မှုရည်ရွယ်ပြီးဗြိတိန်ကဥဆောင်ပြုစုခဲ့တဲ့ဆုံးဖြတ်ချက်မူကြမ်းတွေကအတုံးနှုံးတွေကိုတရုတ်နဲ့ရုရှားကကန့်ကွက်ခဲ့ရတာကချိန်ညှချက်ထုတ်မဲ့အစီအစဉ်ပြက်ခဲ့ရတယ်လို့ပြောပါတယ်။ကျညာချက်မူကြမ်းမှာမြမရေးငင်းချမ်းစွာဖြစ်ရှင်းမှုကြိုးပမ်းရမှာအာဆီယံအသင်းရဲ့အခမ်းကဏ္ဍကိုအလေးထားကြောင်းနဲ့မြမတီတူရီအချိုးအတွက်တက်ဆိုင်သူအားလုံးနဲ့ဆွေးနွေးနိုင်အောင်ကြိုးပမ်းဖို့ထပ်မံတိုက်တွန်းထားတာပါမြမရေးအာဆီယံရဲ့ဘုံသဘောတူညီချက်၅ချက်ချမှတ်ထားတာတစ်နှစ်ကျော်တဲ့အထိတိုးတက်မှုမမေ့ရမရှိတဲ့အတွက်ပြည့်ဝအကောင့်ထဲပေါ်နိုင်မဲ့အစီအစဉ်ချမှတ်ဖို့တိုက်တွန်းထားတဲ့ပုံမှာတရုတ်နဲ့ရုရှားတို့ကန့်ကွက်ခဲ့ကြတယ်လို့လည်းကျင်းညာချက်မူကြမ်းနဲ့တန်တမာအတိုင်းဝန်းကိုကူကားပြီး AP နဲ့ AFP သတင်းတွေမှာဖော်ပြပါတယ်။အာဆီယံဘုံသဘောတူညီချက်တွေအကောင့်ထဲမဖော်ဖြစ်နိုင်တာဟာအပါအဝင်တိုးတက်မှုတွေအကန့်အသတ်နဲ့သာရှိနေတယ်ဆိုပြီးမူကြမ်းမှာဖော်ပြထားတာကိုတရုတ်နိုင်ငံကတိုးတက်မှုတွေနှေးကွေးနေတယ်လို့ပြင်ဆင်ဖို့ပြောဆိုရတာကနေမူကြမ်းပြုစုတဲ့ဗြိတိန်နဲ့သဘောထားကွဲခဲ့ကြတာလို့လည်းတန်တမာအတိုင်းဝန်းကိုကူကားပြီးသတင်းတွေမှာဖော်ပြတာပါ။လုံခြုံရေးကောင်စီအဖွဲ့ဝင်တွေကျင်းညာချက်ထုတ်ဖို့မဆွံ့နှွေးခင်တောက်ကြအစောပိုင်းမှာပဲကုလသမဂ္ဂတွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆန်အထူးကိုယ်စားလှယ်နိုလင်းဟေဇန်နဲ့အာဆီယံမြန်မာနိုင်ငံဆန်အထူးကိုယ်စားလှယ်ကမ္ဘောဒီးယားနိုင်ငံခြားရေးဝန်ကြီးပရော့ခ်ဆန်ကွန်တို့ဟာလည်းလုံခြုံရေးကောင်စီတည်ထောင်ဆင်းရဲဘက်မှမြန်မာအခြေအနေနဲ့ပတ်သက်လို့တင်ပြခဲ့ကြတာဖြစ်ပါတယ်။